တစ္ဆက်ထဲမှာတင်ပြချင်တာကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုရဲဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးတာမှာတရားစွဲတင်တဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်တွေကတရားရုံးကိုရှောက်ထားတာမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေကိုကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အထောက်အထားတွေနဲ့တင်ပြတယ်လို့မြန်မာနိုင်ငံထဲမှာကျန်ရှိနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာနောက်ထပ်လူမျိုးတုံးတပ်ဖြတ်ခံရမှု NDA ကျုံနေတာမို့ဒီအတွက်ကိုကောက်ွယ်တားဆီးဖို့ယာယီအစီအမံတစ်ခုချပေးဖို့အတွက် ICJ တရားရုံးကိုတင်ပြခဲ့ပါတယ်။ကိုသားညုံကဒီကနေ့ကြားနာမှုအကြောင်းကိုအနှစ်ချုပ်ပြောပြပေးပါရှင်
။ ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်လျှောက်လဲရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအစီအစဉ်စာတွေနဲ့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကူစလေရဲ့အထောက်အထားတင်ပြချက်တွေကိုဒီကထားပြီးတော့ကိုကားသွားတာတွေ့ရပါတယ်။ဂမ်ဘီယာနိုင်ငံတရားရုံးဝန်ကြီးအဘူဘကာမာရီယာတန်ဘူဝါကတော့ဒီကြားနာပွဲရဲ့ဂမ်ဘီယာနိုင်ငံကုစလေအဖွင့်လျှောက်ထားချက်ကိုတင်သွင်းတဲ့နေရာနာဇီဂျာမနီတွေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးတော့ဒါကခုချိန်ထိဘာမှအရေးမယူနိုင်သေးဘူးဆိုပြီးထောက်ပြသွားပါတယ
် That's 75 years after humankind committed itself to the words never again another genocide
လူမျိုးတုံးတပ်ဖြတ်မှုကိုတားမြစ်ကြမယ်ဒါမျိုးထပ်မဖြစ်စေရဘူးဆိုပြီးတော့ကမ္ဘာလူသားတွေကတိကဝတ်ပြုပြီးတဲ့အခု85နှစ်မြောက်မှာပဲနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေကိုကျွန်တော်တို့မျက်စိရှေ့မှောက်မှာကြုံလာရပါပြီအခုကျွန်တော်ဒါကိုတင်ပြနေတဲ့အချိန်မှာပဲဒီအပေါ်မှာကျွန်တော်တို့ဘာမှမလုပ်နိုင်သေးပါဘူ
းဂမ်ဘီယာတရားရေးဝန်ကြီးကအဖွင့်လျှောက်လဲချက်ပြီးမှာတော့ဂမ်ဘီယာရှိနေသူဖြစ်တဲ့ပမုခဖယက်အခရဗင်ကရိုဟင်ဂျာတွေကြုံနေရတဲ့လူမျိုးတုံးတပ်ဖြတ်ခံမှုစုစုပေါင်းအခြေအနေရှိနေတာကိုထောက်ပြပါတယ်အဲ့မှာတော့အခုကြားနာမှုကနေပြီးတော့ကနဦးအစင်အဖြစ်ယာယီအစီမံတရက်ကိုဆုံးဖြတ်ပြီးဖို့တောင်းဆိုတင်ပြပါတယ
် Some 600,000 Rohingya remain in Myanmar.
နောက်ထပ် Rohingya 6သိန်းလောက်မြန်မာနိုင်ငံထဲမှာရှိပါသေးတယ်။သူတို့ကိုကာကွယ်ဖို့အရေးပေါ်အခြေအနေလိုအပ်ပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့သုံးသပ်ချက်အရဆိုရင်ဒီလူတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခံရဖို့အလွန်အမင်းစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ
်။ဂမ်ဘီယာနိုင်ငံကိုစားနောက်ထပ်ရှိနေသူဖြစ်တဲ့ Andrew Lewistain ကတော့မြန်မာနိုင်ငံတွင်းအများပြည်သူကြားမှာရောအစိုးရတာဝန်ရှိသူတွေကြားမှာပါဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကိုဥတည်စေတဲ့ရေးသားပြောဆိုလှုံ့ဆော်မှုတွေရှိနေတာကိုရှောင်လွှဲပါတယ
် As the UN mission document
လောကမှာမတန်းနေရဆိုရင်တော့မြန်မာနိုင်ငံထဲမှာရိုဟင်ဂျာချက်တီရေးသားပြောဆိုချက်တွေနဲ့တွေ့နေပါတယ်ဒါလူရဲ့ကြိုးစားရတည်ရှိနေတဲ့အနေအထားကိုချိန်ချောက်လာနေတဲ့ကိစ္စပါလူမျိုးနယ်တွေရဲ့တည်ရှိမှုကိုစိုးရိမ်ပြီးတော့ဒါကိုကြိုတင်တားဆီးတာမလုပ်နိုင်ရင်တန်းပြည်နိုင်ငံကြားလာတဲ့အသားမဲမွတ်စလင်တွေဝမ်းမြူတာခံရလိမ့်မယ်ဆိုပြီးသတိပေးနေကြပါတယ်ဒါကြောင့်လူမျိုးရေးရနှိမ့်ချတဲ့စကားတွေနဲ့လွှမ်းမိုးနေပါလေ
လူမှုကွန်ရက်ဒီပေါ်မှာရိုဟင်ဂျာနဲ့မွတ်စလင်ဆန့်ကျင်ရေးအမုန်းစကားတွေရည်သားနေတာကိုလည်းထောက်ပြသွားသလိုပဲအစိုးရရဲ့မူဝါဒအစစ်အစမှာလည်းဒီလိုမျိုးအမုန်းတရားကိုအားပေးလှုံ့ဆော်တာတွေရှိနေတယ်လို့လည်းဂမ်ဘီယာရှိနေ Andrew Lewistain ကပြောပါတယ
် To this day Myanmar's Ministry of Labor
ရိုဟင်ဂျာကြီးကြီးနဲ့လူ့သမားဝန်ကြီးဌာနမှာဆောင်မတော်ကြီးရှိပါတယ်မြန်မာလိုလူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်မယ်ဆိုတာပါဒီအမုန်းစကားတွေကြေကြေပြပြဖြစ်နေတယ်ဆိုတာကိုကုလသမဂ္ဂထူးကိုယ်စားလှယ်ကဒီနှစ်မေလစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါကြီးတန်းဆိုးရရာရှိတွေပါဝင်ပတ်သက်နေတဲ့ထောက်ထားပါ။ဒါအပြင် Facebook, Twitter, လူမှုကွန်ရက်တွေကနေမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အကောင့်ကိုပိတ်ပစ်ခဲ့ရတာရှိပါတယ်
။ဂမ်ဘီယာနိုင်ငံဘက်ကအမျိုးသမီးရှင်းနေတူဖြစ်တဲ့ Tafazwa Pasipanoda ကတော့ဒီရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆက်ဖြစ်နိုင်တဲ့အနေအထားတွေကိုရှောင်လဲတယ်လို့ပဲဂမ်ဘီယာရှိနေအဆလန်ဆူလမန်ကတော့ဒီတရားစွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအဓိကလျှောက်ထားပါတယ်။အဲဒီမှာတော့ဒီမတိုင်ခင်တုန်းကဂမ်ဘီယာနိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစည်းအဝေးတွေမှာရိုဟင်ဂျာအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုထောက်ပြခဲ့တာမြန်မာအစိုးရကိုဆက်သွယ်ပြောဆိုခဲ့တာတွေကိုထည့်သွင်းလျှောက်ထားပါတယ်။နောက်ပိုင်းဒီဂမ်ဘီယာရှိနေတွေကတော့ရိုဟင်ဂျာတွေလက်ရှိကြုံနေရတဲ့အခြေအနေအခက်အခဲတွေနဲ့အရေးပေါ်လိုအပ်ချက်အရတရားရုံးအနေနဲ့ယာယီစီမံမှုတစ်ခုခုကိုဆုံးဖြတ်ပြီးဖို့ဆိုတာကိုအဓိကတင်သွင်းကြပါတယ်။ရိုဟင်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့သူရဲ့ခြေပါချက်တွေကိုမနေ့ဖြန်မှာတင်သွင်းလျှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာလ12ရက်နေ့ကျရင်တော့အပြန်အလှန်လျှောက်လဲချက်တွေတင်သွင်းကြမှာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာပါရှင်